ဒီနေ့ဟာအမေရိကန်ပြည်ထောင်စုရဲ့243နှစ်ပြည့်လွတ်လပ်ရေးနေ့ဖြစ်တာမို့အမေရိကန်ပြည်သူတွေဆင်နွှဲနေကြပါတယ်။ဒီနေ့မှာသမ္မတဒေါ်နယ်ထရန့်ကအစင်လာမဟုတ်ပဲမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဝါရှင်တန်မြို့တော်ကသမ္မတဟောင်းအီဗရာဟမ်လင်ကွန်ကိုအကုန်ပြုထားတဲ့အစာအုပ်ရှိမှာသမ္မတကမိန့်ခွန်းပြောကြားမယ့်အပြင်သူ့အဆို Salute to America အမေရိကန်ကိုဥညွတ်ချင်းဆိုတဲ့အခမ်းအနားနဲ့အမေရိကန်ရဲ့စစ်ရေးအင်အားကိုပြသဖို့လည်းပြင်ဆင်ထားပါတယ်။သမ္မတရဲ့ဖိတ်ကြားချက်အရယာယီကာကွယ်ရေးဝန်ကြီး Mark Esper ပူတွဲစေဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့အခမ်းအနားတက်ရောက်မယ်လို့ကာကွယ်ရေးဌာနကတည်ပြပါတယ်။ကြီးရည်လီနဲ့မရင်းကန်တက်တဲ့အပြင်ကန်ကြီးဆောင်တပ်တွေကအစင်းမြင့်ရာရှိကြီးတွေလည်းတက်ရောက်ကြမှာပါ။အမေရိကန်လွတ်လပ်ရေးနေ့ဟာပြည်သူတွေရဲ့လွတ်လပ်မှုကိုအသားပေးတဲ့နေ့ဖြစ်တာမို့အစင်လာအဖြစ်ပျော်ပွဲရှင်ပွဲအခမ်းအနားတွေဟာနိုင်ငံရေးကင်းတယ်လို့သမ္မတတွေလည်းမိန့်ခွန်းပြောကြားလို့မရှိပါဘူး။စစ်တပ်ကလည်းကင်းကင်းနေလေရှိတာပါ။အခုတော့သမ္မတကရွေးကောက်ပွဲမဲဆွဲတဲ့ပုံစံမျိုးလွတ်လပ်ရေးနေ့အခမ်းအနားတွေကိုနိုင်ငံရေးအရလုပ်တယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အမေရိကန်ခွန်တန်းတီတူရဲ့စရိတ်နဲ့သူ့နိုင်ငံရေးအကျိုးမဲ့အတွက်အခမ်းအနားလို့အမျက်ထုတ်နေတယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကဝေဖန်နေကြပါတယ်။တမရစီစဉ်တဲ့လွတ်လပ်ရေးနေ့အခမ်းအနားဟာအမေရိကန်တွေစံတန်ဖိုးထားတဲ့အရာတွေနဲ့မကိုက်တယ်လို့ဒီကိုကောင်းဆန်တဲ့တမရရဲ့နိုင်ငံအတွက်အရက်အဆက်ရစရာလုပ်ရဖြစ်တယ်လို့အောက်လွှတ်တော်စစ်ပြန်စစ်မှုရန်ရေးရာကော်မတီဥက္ကဋ္ဌကကျွတ်တယ်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အင်ဂျူတော်ကတော့မျိုးချစ်စိတ်ပြတာရဲ့အနေနဲ့အခမ်းအနားလုပ်တာလို့ပြောကြားထားပါတယ်။